of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်၂၀၁၈ခုနှစ်ဩဂတ်စ်လ26ရက်တနင်္လာနေ့ညနေခင်း PO စီစဉ်နေကိုမိတ်ခင်ပြည်သူ့ရဲ့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းအတွက်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်မတင်ကြီးထိုက်ပါရှင်အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းမနစ်စနေနေ့ကအကွက်လွန်ခဲ့ပါတယ်။ပိုယဟမင်ကြီးဖရန်စစ်ကရောဒီကနေ့အိုင်ယာလန်နိုင်ငံမှာလူထုစုတောင်းဝတ်ပြုပွဲကျင်းပပြီးတော့အိုင်ယာလန်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့ညွှတ်တော်တာရှင်နေနားဆင်ကြရမယ်တဲ့မှာတော့နိုင်ငံတော်လှည့်ဝတ်ချက်အုပ်လီချိုးဖောက်မှုနဲ့ဆွေးချက်တင်ခံထားရတဲ့ရိုက်တာတွင်တာနှစ်ယောက်အမှုအပြည့်ရှိမရှိကိုမနှက်ဖြတ်မှာချမှတ်မဲ့စီရင်ချက်ဟာလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပပြောင်းလဲရေးချိန်နဲ့မြန်မာသတင်းမီဒီယာလောကရဲ့လွတ်လပ်စွာသတင်းထုတ်ပေါ်မှုတရုတ်တကံကိုထင်ဟပ်စေတဲ့အပြောင်းဖြစ်တယ်ဆိုပြီးပြောဆိုထားတာကို
ကျွန်တော်အဆိုးရောက်ဖြစ်စေချင်တာ။ဖန်ဒီယားဘက်ကရက်တဲ့အကြီးအကဲဖြစ်တယ်။ဖန်ဒီနိုင်ငံရာလေးထောင်ကွန်ဖရင့်ကြီးလေးမှာကျွန်မလည်းငါအဆိုးရောက်နေဆိုဒီဒီမှာအဖြစ်မရှိဘူးဆိုတော့ပြည်နယ်ရေကြောင့်ပေါ့ပြည်နယ်ရှိတဲ့လူတွေကိုတကယ်ကြီးတရားဆွဲပြီးထောင်ချလိုက်တယ်ကောထောက်ချလိုက်ပါဘူ
းလူခွေလှူရှားသူတရားဖြစ်တဲ့ကိုတက်ဆွေဝင်းကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါအပြင်ထားမြန်မာနယ်စပ်မှာလူမောင်ကိုကူးအခံရတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းဒီနေ့ညမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲ့ရသတင်းတွေကိုမတ်တကြီးထန်းနဲ့ကိုရဲနိုင်တို့ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုရဲ့ရိုသေလေးစားထိုက်တဲ့ဝါရင့်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုတ်ကိုကိုကျိုးဆွန့်ခဲ့တဲ့စစ်သည်ဆိုတဲ့ဂုံပုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာမနစ်စနေနေ့ကကွယ်လွန်ခဲ့ပါတယ်။အုန်းနှောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကိန်းဟာကွယ်လွန်ချိန်မှာအသက်81နှစ်ရှိပြီဖြစ်ပါတယ်။ဇနီးတဲ့ဆင်ဒီကတော့ကြေကွဲမဆုံးဖြစ်ရတဲ့အကြောင်းခင်မွန်းဖြစ်သူနဲ့38နှစ်တာအတူဖြတ်သန်းခဲ့ရတဲ့သူဟာတိတ်ပြီးတော့ကန့်ကောက်ခဲ့ပါတယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်။ခင်မွန်းဖြစ်သူဟာသူ့ဘဝရဲ့စံတန်ဖိုးတွေအတိုင်းနေထိုင်ခဲ့သူ၊ကွယ်လွန်ချိန်မှာသူချစ်တဲ့သူတွေအနားမှာရှိနေခဲ့ပြီးသူအမျက်နှိုးဆုံးနေရာမှာကွယ်လွန်ခဲ့တာပါလို့ဇနီးဖြစ်သူစင်ဒီက Twitter မှာရေးသားပါတယ်။အထက်လွှတ်တော်အမတ်မက်ကိန်းရဲ့သားသမီး9ဦးထဲကတူဖြစ်တဲ့သမီးဖြစ်သူမေဂန်ကလည်းသူ့ဘဝအစမှာဖခင်ဖြစ်သူကသူနဲ့အတူရှိနေတယ်လို့ပဲဖခင်ဖြစ်သူရဲ့နောက်ဆုံးအချိန်မှာသူလည်းအတူရှိနေခဲ့တယ်လို့ Twitter မှာရေးသားပါတယ်။မြောက်ဗီယက်နမ်မှာစစ်တုံးမှန်ဖြစ်ခဲ့ဘူးသူ Republican Party ရဲ့2008ခုနှစ်သမ္မတလောင်းအဖြစ်အနိုင်ရခဲ့သူ John Sidney McCain ဟာ American Exceptionalism လို့ခေါ်တဲ့ American ချွင်းချက်ဝါဒကိုယုံကြည်အားပေးခဲ့သူလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ် McCain ကကင်ဆာရောဂါကိုကုသမှုခံယူပြီးလပိုင်းအကြာပြီးခဲ့တဲ့အောက်တိုဘာလတုန်းက Liberty Medal ဆုကိုလက်ခံရယူတဲ့ National Constitution Center ကအခမ်းအနားမှာကျွန်တော်တို့ဟာကန့်ထူးတဲ့သူတွေဖြစ်တယ်မဖြစ်နိုင်တဲ့အရာမရှိတဲ့လွတ်လပ်တဲ့မြေမှာကျွန်တော်တို့နေထိုင်နေရတယ်လို့ပြောဆိုခဲ့တာပါအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးရဲ့သားဖြစ်သူမက်ကိန်းကဗီယက်နမ်စစ်ပွဲအတွင်းအမေရိကန်ရေတပ်ရဲ့လေယာဉ်မှုနဲ့ဘုံကျဲတိုက်ခိုက်ရေးမစ်ရှင်မှာတာဝန်ထမ်းဆောင်ခဲ့တာပါ1968ခုနှစ်မြောက်ဗီယက်နမ်စစ်ပွဲအတွင်းသူ့လေယာဉ်ပစ်ချခံခဲ့ရပြီးစစ်တုံးမှန်ဖြစ်ခဲ့ပြီး9နှစ်ကျော်ကြာရုပ်ပိုင်းစိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းခံခဲ့ရသူဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာမနေ့စနေနေ့ကအုန်းနောက်ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့အမေရိကန်ထက်လွှတ်တော်မတ်ဂျွန်မက်ကိန်းဟာသူ့ရဲ့မျိုးချစ်စိတ်ရှိမှုရဲစံသတ္တိရှိမှုတိုင်းပြည်အတွက်လှုပ်ဆောင်ခဲ့တာတွေအတွက်အများကလေးစားအမှတ်ရကြသူဖြစ်ပြီးတော့သူကွယ်လွန်ခဲ့တဲ့ပုံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ပါဝင်သမ္မတဟောင်းတွေနဲ့လွှတ်တော်အမတ်တွေကလည်းဝန်ထဲကြောင်ပြောကြားခဲ့ပါတယ်သမ္မတထရမ့်ကတော့အထက်လွှတ်တော်အမတ်မက်ကိန်းရဲ့မိသားစုအတွက်အလွန်ပဲဝန်ထဲစိတ်မကောင်းဖြစ်မိပြီးသူတို့အတွက်ဆူတောင်းပေးနေကြောင်းအဲ့ဒီနောက်အမေရိကန်နိုင်ငံသားအလုံးအနေနဲ့လည်းအခုလိုဝန်ထဲစရာကောင်းတဲ့အချိန်မှာမစ္စတာမက်ကိန်းရဲ့မိသားစုအတွက်ဆူတောင်းပေးကြဖို့ Twitter ကနေရေးသားခဲ့ပါတယ်ဒါပြင်မစ္စတာမက်ကိန်းကိုဂုဏ်ပြုပြီးဝန်ထမ်းချင်းအထိမ့်မှအနေနဲ့အိမ်မီတော်မှာလည်းနိုင်ငံတော်အလံကိုတိုင်ဝတ်သို့ချော့ချလွှင့်ထူခဲ့ပါတယ်။ဒါပြင်ဂျူးသမရမိုက်ပန်စ်ကလည်းအခုလိုခက်ခဲတဲ့အချိန်မှာမစ္စတာမက်ကိန်းတို့မိသားစုအလုံးကိုဖျားသခင်ကောင်းကြီးပေးဖို့ဆုတောင်းပါတယ်ဆိုပြီးတော့ရေးခဲ့ပါတယ်။သမရဟောင်းအိုဘားမားနဲ့ဇနီးမီရှယ်အိုဘားမားကတော့အကျဉ်းသူမစ္စတာမက်ကိန်းရဲ့ဇနီးစင်နီမက်ကိန်းနဲ့မိသားစုအတွက်ဝန်ထမ်းချင်းညှိနှိုင်းချက်ထုတ်ခဲ့ပါတယ်။ ဒါပြင်သမ္မတဟောင်းဘီလ်ကလင်တန်နဲ့ဇနီးဟီလရီကလင်တန်ကလည်းမစ္စတာမက်ကိန်းဟာမကြာခဏဆိုသလိုပါတီနိုင်ငံရေးကိုဘေးဖယ်ပြီးတိုင်းပြည်အတွက်အကောင်းဆုံးဖြစ်မယ်ထင်တဲ့ဟာကိုလှုပ်လေရှိကြောင်းလှုပ်တဲ့လှုပ်ထိုက်တဲ့ကိစ္စအတွက်ပုံစံခွဲတဲ့ကနေခွဲထွက်ဖို့လဲနောက်တွန့်လေရှိသူမဟုတ်ဘူးဆိုပြီးတော့အကုန်ပြပြောကြခဲ့ပါတယ်သမ္မတဟောင်းဂျော့ဂျ်ဒဗလျူဘော့ရှ်ကတော့မစ္စတာမက်ကိန်းကိုအမြဲတမ်းသတိရနေမှာဖြစ်တယ်လို့ပြောကြခဲ့ပြီးသမ္မတဟောင်းဂျီမီကာတာကတော့မစ္စတာမက်ကိန်းဟာလေးစားပွဲရုပ်ကုံတိတ်ခါနဲ့ပြည်စုံပြီးတော့မျိုးချစ်စိတ်အမှန်တကယ်ရှိသူဖြစ်တယ်လို့ပြောကြခဲ့ပါတယ်။အောက်လို့တော့လူများစုကောင်းဆောင်ပေါ့ရိုင်ယန်ကတော့ဒီကနေ့ဟာအမေရိကန်နိုင်ငံအတွက်ဝမ်းနည်းစရာကောင်းတဲ့နေ့ဖြစ်ပြီးမစ္စတာမက်ကိန်းဟာပြီးခဲ့တဲ့ရာစုနှစ်အတွင်းတတိယအရှိဆုံးသူတွေထဲကတဦးဖြစ်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရဲ့ထိတ်တန့်လုံခြုံရေးအရာရှိ၃ဦးယာရုခနှုတ်ထွက်လာကိုသမ္မတအာရှရက်ဂါနီကပယ်ချလိုက်ပါတယ်။ထိတ်တန့်လုံခြုံရေးအရာရှိ၃ဦးတို့ကိုဆက်ပြီးတာဝန်ထမ်းဆောင်ပြီးလုံခြုံရေးအခြေအနေပိုပြီးတိုးတက်ကောင်းမွန်စေရေးဆက်ပြီးလှုပ်ဆောင်မှုသမ္မတကပြောဆိုထားတဲ့အကြောင်းအစိုးရပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ကာကွယ်ဝင်ကြီးတာရက်ရှာဘာရမီပြည်ထောင်ရေးဝင်ကြီးဝါအီစ်အာမက်ဘာမက်နဲ့ထောက်လန်းရေးထိတ်တန့်တာဝန်ရှိသူမာဆူအန်စတန်နက်ဂဇိုင်းတို့ကမနေ့စနေနေ့ကနှုတ်ထွက်လာတင်ခဲ့တာဖြစ်ပါတယ်။အာဖဂန်နိုင်ငံတဝအကြမ်းဖက်မှုတွေတိုးလာတာကတကြောင်တာလီဘန်တပုံတွေရဲ့အစိုးရတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုတွေအတွင်တေဆုံးဒဏ်ရာရမှုအရှိအအတွက်တိုးလာတဲ့အခြေအနေတွေအတွင်မနေ့စနေနေ့မှာအမျိုးသားလုံခြုံရေးအကြံပေးမိုဟာမက်ဟာနစ်အတမာရုတ်တရက်နှုတ်ထွက်ခဲ့ပြီးနောက်နိုင်ပိုင်းအတွင်မှာပဲလုံခြုံရေးဆိုင်ရာထိတ်တန့်တာဝန်ရှိသူ၃ဦးတို့ကလည်းနှုတ်ထွက်စာတွေတင်ခဲ့ကြတာဖြစ်ပါတယ်အစိုးရရဲ့ထိတ်တန့်ခေါင်းဆောင်မှုဘိုင်းမှာအတွေ့အခေါ်ပိုင်းမူဝါဒပိုင်းတွေအပေါ်အကြီးအကျယ်ကွဲလွဲမှုတွေရှိလာတာကြောင့်နှုတ်ထွက်တာလို့လုံခြုံရေးအကြံပေးအက်ဒမာကသူ့ရဲ့နှုတ်ထွက်စာမှာရေးသားခဲ့ပါတယ်။အမျိုးသားလုံခြုံရေးအကြံပေးအက်ဒမာရာရုကနှုတ်ထွက်တာကိုလက်ခံတဲ့အကြောင်းသမ္မတဂါနီရဲ့ရုံးကကြေညာလိုက်ပြီးသူ့ရဲ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်တပ်အမတ်ကြီးဟာမာဒူလာမိုဟစ်နဲ့အစားတို့ခန့်အပ်လိုက်ပါတယ်အသက်35နှစ်အရွယ်မိုဟစ်ကိုတော့ဒီကနေ့တနင်္ဂနွေနေ့မှာပဲအမျိုးသားလုံခြုံရေးအကြံပေးအဖြစ်အထူးအခမ်းအနားနဲ့မိတ်ဆက်လိုက်ပြီးအဲ့ဒီအခမ်းအနားမှာတော့ကာကွယ်ရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်
ဣရန်နိုင်ငံနောက်ပိုင်းမှာပြင်းအား6မဂနီကျူရှိတဲ့ငလျင်တစ်ခုလှုပ်ခဲ့တာကြောင့်2ယောက်ထပ်မနေသေဆုံးပြီးတော့250ကျော်ဒဏ်ရာရသွားပါတယ်ဒီငရင်နဲ့အတူငရင်ငယ်3ခုလည်းကာမန်ရှာခရိုင်မှာတနင်္ဂနွေနေ့မနက်ကလှုပ်ခတ်ခဲ့တာဖြစ်ပါတယ်ငရင်ကြောင့်အသက်80ရွယ်အမျိုးသား2ဦးနဲ့အကွန်ဆောင်အမျိုးသမီး2ဦးကွယ်လွန်ခဲ့တာဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်ဣရန်နိုင်ငံနယ်စပ်နဲ့ကပ်နေတဲ့အီရန်ဘတ်ချန်းကအဲ့ဒီမြို့ရဲ့မြောက်10ကီလိုမီတာအကွာလောက်မှာလှုပ်သွားတာဖြစ်ပါတယ်ငရင်ကြောင့်အီရန်နိုင်ငံနယ်စပ်နဲ့မိုင်းနီယာလောက်ဝေးတဲ့အီရတ်နိုင်ငံဘက်ဒတ်မြို့ကပါဒီငရင်တံကိုခံစားခဲ့ရတယ်လို့သတင်းတွေကဆိုပါတယ်အီရန်နိုင်ငံဟာအဓိကမြို့ရောပြည့်ရွေဂျော်ဂျီနှစ်ခုပေါ်မှာတည်ရှိနေပြီးတော့မကြာခဏဆိုသလိုငရင်တံကိုလည်းခံရလိမ့်ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိไซโดมีเตอร์19 kHz 1683ญาไซโดมีเตอร์19 kHz 15565เนี่ยไซโดมีเตอร์25 kHz 11965ด้วยกันนี่ก็ทุ่นเล่นไปได้ครับเนี่ย
วิวเอเมียนมาไวซีซั่นเนี่ยตะนิงกรณีญาติกินตะนิงนี่ก็น่าสนใจอย่างล่ะဖြစ်ပါတယ်ပိုယဟမင်းကြီးဖရန်စစ်ကဒီကနေ့တနင်္ဂနွေနေ့အိုင်ယာလန်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒဗ်လင်ကဖီနစ်ပန်းချံမှာလူထုဝတ်ပြုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယဟမင်းကြီးကိုဖူးမြော်ဖို့လူ9သိန်းလောက်စုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်ဒါအပြင်ကက်သလစ်ကျောင်းတော်အနေနဲ့လိမ်ပိုင်းဆိုင်ရာထိပါဆော်ကားမှုအရှုပ်တော်ပုံတွေကိုဖုံးကွယ်မထားဘဲထိထိရောက်ရောက်အရေးယူရေးပိုယဟန်မင်းကြီးကိုတောင်းဆိုဆန္ဒပြကြဖို့လဲစီစဉ်ထားကြပါတယ်။ပိုယဟန်မင်းကြီးရဲ့လူထုဝတ်ပြုဆုတောင်းပွဲအတွင်ဆန္ဒပြကြဖို့စီစဉ်ထားတာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ပိုယဟန်မင်းကြီးဖရန်စစ်ကအိုင်ယာလန်နိုင်ငံကခရီးယံဖုန်းတော်ကြီးတွေရဲ့မတော်မတရားပြုကျင့်ခံခဲ့ရသူတွေနဲ့တနအီကျော်ကြာတွေ့ဆုံခဲ့ပါတယ်။ဒီမတော်မတရားမှုတွေကိုဖုံးကွယ်ပေးခဲ့သူတွေကျူးလွန်သူခရီးယံဖုန်းတော်ကြီးတွေကိုပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့လဲတရောက်သူတချို့ကပြောပါတယ်ဒီလိုဖုံးတော်ကြီးတွေဟာလူမစင်တွေပဲလို့ပိုယဟန်မင်းကြီးကမိန့်ခဲ့တယ်လို့လဲတွေးဆောင်ဘွဲကိုတက်ရောက်ခဲ့သူတို့ဖြစ်တဲ့ပေါ်ရက်မောင့်ကသတင်းတောက်တီကိုပြောပါတယ်ဖုံးတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာထိပါဆော်ကားခံခဲ့ရဖို့သူ၈ဦးနဲ့ပိုယဟန်မင်းကြီးရဲ့တွေးဆောင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုဗ ဗာတီကန်နန်းတော်အနေနဲ့တစုံတရာထုတ်ပြန်ပြောဆိုမှာမဟုတ်ပေမဲ့တက်ရောက်သူတွေအနေနဲ့တော့လွတ်လပ်စွာပြောဆိုနိုင်ပါတယ်လို့လည်းဗာတီကန်နန်းတော်ကပြောဆိုထားပါတယ်ရှင်
အလီကန်းကြီးဆောင်တင်ပေါ်မှာထိမ့်သိမ်းခံထားရတဲ့ရွှေပြောင်းနေထိုင်သူ140ကိုကက်သလစ်ဘုန်းတော်ကြီးတွေအယ်ဘေးနီးယားနိုင်ငံနဲ့အိုင်လန်နိုင်ငံတွေကလက်ခံဖို့သဘောတူလိုက်တယ်လို့အီတလီဝန်ကြီးချုပ်ဂျူဆက်ဖီကွန်တီကစနေနေ့မှာပြောကြားလိုက်ပါတယ်။အီတလီဝန်ကြီးချုပ်ကအဲ့လိုကြေညာလိုက်တဲ့အတွက်ဆယ်ရက်ကြာရှင်မတို့နောက်မဆုတ်ဖြစ်နေတဲ့အခြေအနေကိုအဆုံးသတ်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီလိုလုပ်လိုက်တဲ့အတွက်ရွှေပြောင်းနေထိုင်သူတွေနဲ့ပတ်သက်လို့ EU ကရထားမဲ့ဘတ်ဂျက်ထဲမှာ EU ကိုမချေနှက်တဲ့အီတလီနိုင်ငံအနေနဲ့ထိုက်ဝင်ဖို့ငင်းဆန်လာနိုင်ပွဲလည်းရှိပါတယ်။အီတလီကန်းကြီးဆောင်တင်ပေါ်DCOT ဘော်ကရွှေပြောင်းနေထိုင်သူတွေကိုအီတလီနိုင်ငံရဲ့ကြက်ချီနီအဖွဲ့နဲ့တခြားအဖွဲ့အစည်းတွေကကြိုဆိုခဲ့ပါတယ်။အဲ့လူတွေကိုမက်ဆီနာမှာရှိတဲ့ကြိုဆိုလက်ခံရေးစခန်းကိုသွားဖို့စိတ်ကမ်းကမထွက်ခွာခင်မှာတော့သူတို့ကိုအီတလီနယ်စပ်လုံခြုံရေးရဲတပ်ဖွဲ့ကစရင်ကောက်ယူခဲ့ပါတယ်။ဒီလူတွေကအများစုဟာ Eritrea နိုင်ငံကဖြစ်ပါတယ်။လူ190တဲကကျန်တဲ့50ကိုအီလီကန်ကြီးဆောင်တက်ကပြီးခဲ့တဲ့ August 16ရက်နေ့မှာကယ်တင်ပြီးကလေးတွေပါဝင်နာမကျန်းဖြစ်သူအလုံးကိုတင်းမောဘော့ကနေစင်ကွန်ပြုခဲ့ပါတယ်။အီလီဝင်ကြီးချုပ်ရဲ့ချိန်ညာချက်မတိုင်ခင်အလို့နိုင်ပိုင်းအလို့မှာပဲစိတ်ကမ်းမှာစောင့်နေတဲ့အီလီချက်ချင်းဒီအဖွဲ့ရဲ့သူနာပြုရင်ဟာနေမကောင်းဖြစ်နေသူ6ဦးကိုတည်ဆောင်သွားပြီးအဲ့လူတွေဟာအဆုတ်ယောဂါအဆုတ်နာယောဂါနဲ့တခြားယောဂါဗုဒ္ဓံတွေကိုခံစားနေရတယ်လို့သိရရှိပြီးတော့အမျိုးသမီး7ယောက်ထဲက9ယောက်ကတော့တင်းမောဘော့မှာပဲရှိနေပါသေးတယ်ခင်ဗျာ။
ဇင်ဘာဘွေနိုင်ငံရဲ့အခြေတင်ရွေးကောက်ပွဲနောက်ပိုင်းမှာတော့အီမာဆန်မနန်ကွာကာကသမရအဖြစ်ချမ်းသစ်စာချိန်ဆိုလိုက်ပါပြီ။ဒီကနေ့တင်းနင်းကနေနဲ့မြို့တော်ဟာရီရီကအားကစားရုံမှာထောင်နဲ့ချီတဲ့လူလူရှင်းမှာအီမာဆန်မနန်ကွာကာချမ်းသစ်စာချိန်ဆိုတာဖြစ်ပါတယ်။ရှေ့ကိုအတူချီတက်သွားရမယ့်အချိန်ဖြစ်ပါတယ်လို့အသက်85နှစ်အရွယ်မနန်ကွာကာကသမရချမ်းချိန်ပွဲမှာပြောဆိုသွားပါတယ်။ဇင်ဘာဘွေနိုင်ငံကိုကာလရှည်အုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီမပါတဲ့ဆယ်စုနှစ်တည်းအတွင်းပထမဆုံးရွေးကောက်ပွဲကိုပြီးခဲ့တဲ့လကကျင်းပတာမှာတော့မနန်ကွာကာကအတိုက်အခံနယ်စင်ချမီဆာကိုရှင်းပြန်အနိုင်ရခဲ့တာဖြစ်ပါလေရှင်
။တောင်နှမြောက်ကိုရီးယားနိုင်ငံကစစ်တွင်းကွဲခွာခဲ့ကြတဲ့မိသားစုတွေခေတ္တပြောင်းလဲစုံစည်းကြတဲ့ဒုတိယအကြော့ကဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်သွားတာနဲ့ဒူနိုင်ငံကအဖိုးအဖွားတွေတဦးနဲ့တဦးဝန်ထဲပတ်လည်ပူးဖက်နှုတ်ဆက်ကြပါတယ်။နေပေါင်းများစွာကွဲကွာခဲ့ကြတဲ့ဆွေမျိုးတွေတွေ့ဆုံမှုအတွက်တောင်ကိုရီးယားနိုင်ငံသား300ကျော်တို့မြောက်ကိုရီးယားနိုင်ငံက Diamond Mountain ပန်းဖြေစခန်းကိုပြီးခဲ့တဲ့တောက်ကြာနေ့ကရောက်ရှိခဲ့ကြပြီးဆွေမျိုးတွေနဲ့300ကျော်တွေ့ဆုံခဲ့ကြတာပါဒီသတင်းပတ်အစောပိုင်းပထမအကြော်ပြန်လည်တွေ့ဆုံပွဲမှာတော့တောင်ကိုရီးယားနိုင်ငံသား200လောက်မြောက်ကိုရီးယားကိုသွားရောက်ခဲ့ကြပါတယ်ကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်လာစေဖို့ရည်ရွယ်ဆောင်ရွက်မှုတွေအဖြစ်ကွဲကွာခဲ့ကြတဲ့ဆွေမျိုးတွေပြန်လည်စုံစည်းရေးကိုစီစဉ်ခဲ့တာလည်းဖြစ်ပါတယ်ကွဲကွာခဲ့ကြတဲ့မိသားစုဝင်တွေကအသက်အရွယ်အိုမင်းလာကြပြီးဖြစ်ပြီးအချိန်ကြာလာနဲ့မြပြန်လည်တွေ့ဆုံနိုင်ရေးကပိုခက်ခဲလာတာကြောင့်တောင်ကိုရီးယားနိုင်ငံအနေနဲ့လူသားချင်းစာနာထောက်ထားမှုကိစ္စအဖြစ်ဆောင်ရွက်ဖို့ရည်ကြီးတဲ့အကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
မတင်ကြီးထိုင်တဲ့ကိုရီးယားနိုင်ငံကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့အဖန်စီကန်ရိုက်တာသတင်းတော်နှစ်ယောက်ကိုမနက်ဖြန်မှာစီရင်ချက်ချမဲ့အကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်နိုင်ငံတော်လူ့ဝတ်ချက်အုပ်ပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားတဲ့ရိုက်တာသတင်းတော်နှစ်ယောက်အမှုအပြစ်ရှိမရှိကိုမနက်ဖြန်မှာချမဲ့စီရင်ချက်ဟာလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရည်ချိန်နဲ့မြန်မာသတင်းမီဒီယာလောကရဲ့လွတ်လပ်စွာသတင်းထုတ်ဖော်ခွင့်တရုတ်တကံကိုထင်ဟပ်စေမဲ့ပြယုတ်ဖြစ်တဲ့ဆိုပြီးတော့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်မြန်မာတရားစီရင်ရေးနဲ့အနေထားပေါ်မှာဒီအမှုစီရင်ချက်ကမင်းပေါင်းထိုးပြမှာဖြစ်လို့သတင်းတောက်နှစ်ယောက်ရဲ့အမှုမှာတရားမျှတမှုရရှိခြင်းလို့လည်းလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ပြီးခဲ့တဲ့နှစ် 2018 ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပြီးတော့အင်းစိန်အချင်းတောင်ထဲမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒီဇင်ဘာလ 2018ရဲ့နှစ်မှာတော့မင်္ဂလာတုံတရားရုံးမှာသူတို့ကိုပထမဆုံးအကြိမ်ရုံးထုတ်ပြီးရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့သူတို့ကိုအကြိမ်ချင်းရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်မှာဇူလိုင်လ9ရက်နေ့2018ခုနှစ်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးတွေနဲ့စွဲချက်တင်မှုရန်ကုန်မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ချက်ချခဲ့တာပါ။မနေ့ပြန်ဩဂုတ်လ28ရက်နေ့မှာတော့ရိုက်တာသတင်းတောက်2ဦးကိုအပြစ်ရှိမရှိတရားရုံးကစီရင်ချက်ချတော့မှာဖြစ်ပါတယ်။ဒီမိုကရေစီဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်တရားစီရင်ရေးအခြေအနေနောက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုထင်ဟပ်စေတဲ့သတင်းတောက်2ဦးရဲ့အမှုကိုနိုင်ငံတကာကပါစိုးရိမ်မကင်စောင့်ကြည့်နေကြတဲ့အချိန်မှာတော့မြန်မာအစိုးရအနေနဲ့အမှန်တရားဘက်ကိုရက်တီစေချင်ပါတယ်လို့လူခွင့်ရဲ့လှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆူဝင်းကအခုလိုတိုက်တွန်းပြောဆိုလိုက်ပါတယ
်။ကျွန်တော်အစိုးရကိုကြည့်စီကြတာအမှန်တရားဘက်ကိုရက်တီစေအခုရနေဖြစ်ပြီ။ဒါနဲ့နိုင်ငံတကာလည်းထောက်ကွန်ဖရင့်ဖြစ်နေတယ်။ဘာကြောင့်မို့လဲလဲဆိုရင်လေဆိုဒီလိုမှာအဖြစ်မရှိဘူးဆိုတော့ပြည်နယ်ရေကြောင့်မို့ပြည်နယ်ရေကြောင့်ကိုတက်တက်ကြီးတရားဆွေးနွေးတောက်ချလိုက်မှမျိုးဆိုတဲ့တရားမို့နိုင်ငံတကာဆိုရင်အဖိုးရအနေနဲ့နိုင်ငံတကာကပြည်ရောက်ဒီမဆိုင်ချင်ဘူးဆိုရင်တော့မှအမှန်တရားကိုမျက်ကွယ်မပြည့်ဘူးဆိုရင်အဲ့တော့ဒီအမှန်တရားကအားလုံးနဲ့ရှင်းနေပြီလားဒီအမှုသားအမှုသားအားလုံးရတယ်ရှင်းနေပြီလားဖြစ်တယ်အဲ့တော့အဖိုးရအခုကျွန်တော်အနေနဲ့တိုက်တွန်းနေတာကတော့အမှန်တရားတိုင်းဖြစ်အောင်လို့ရအောင်ဆောင်ရွက်ဖို့ဒီလိုမယ်လို့ယူဆတယ်အဲ့တော့နောက်တစ်ခုကကျတော့ကျွန်တော်စိတ်ကူတာဒီတရားစီရင်မှန်တယ်ရတကယ်ရောလွတ်လပ်ပြီးတော့အမှုထုတ်ခင်းပြီးတော့ဒီတရားမျှတအောင်ဖုံးခတ်နိုင်တဲ့တရားစီရင်မှန်တယ်ဖြစ်ရလားဆိုတာကကျွန်တော်အနေနဲ့အကြီးအမေကိုထုတ်တယ်ဒီအစီအမံတိုင်းနေနဲ့ဒီတန်ကျန်ဖြောင်းမှတ်မှုမရှိလို့ရှိရင်တော့မရှိတဲ့ဘက်ကိုကျွန်တော်တီတီလေးနေနဲ့မတရားထင်ရမှာပဲ
Writer သတင်းတော်လူငယ်နှစ်ဦးသတင်းရယူမှုနဲ့ဖမ်းဆီးထောင်ချတရားစွဲဆိုခံရတဲ့အနေအထားကတော့အရသာအစိုးရလက်ထက်သတင်းချက်လက်ရယူဖို့စ조사နေတဲ့သတင်းသမားတွေကြားစိုးရင်စရာအန္တရာယ်ရှိလာနေတဲ့အနေအထားဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကလူခွင့်လှုပ်ရှားသူတို့အုပ်ဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ
်ကိုဝါလုံးနဲ့ကိုကျော်စိုးတို့စဖမ်းနေဆိုကြတဲ့ကအထောင်ထဲမှာထိသိမ်းထားရဆိုရင်အချိန်ကစပြီးတော့ကျမတို့ဒီဒီမီဒီယာလောကထဲမှာသတင်းမီဒီယာထဲမှာအငယ်တွေထဲမှာဆိုရင်ဒါတကယ်အငယ်ရှိနိုင်တယ်လို့ပြောရရခိုင်လို့ဒီဘက်ကဖြစ်နေတဲ့နေရာမျိုးမှာသတင်းသွားယူရင်ဖြစ်စင်းစလိုက်တဲ့တကယ်တကယ်ဖြစ်ရမှာကိုသွားယူနေတော့မှအချိန်မီပန်းစီထိုင်ရနိုင်မှာဆိုရင်စိတ်တဲ့အဲ့စိတ်ပေါ်လေးတကယ်အငယ်ပါဒါအပြင်မနေ့ကကျမတို့သူတို့စီရင်ချက်ထားမယ်ဆိုတော့တကယ်လူလားကတော့သူတို့ဟာအပြစ်မရှိလို့သွားယူစားတယ်တကယ်လည်းယုံကြည်တယ်အဲ့အတွက်တောင်းလို့သူတို့လွတ်ပေးရမယ်တရားသေးလွတ်ဖို့အဲ့ညာအတော့မို့သွားလူလားတယ်တရားမျှတမှုရှိဖို့ကျမတို့အဓိကဟိုရက်ဘက်ခွဲကြီးတွေကတောင်းဆိုခဲ့ကြရတယ်လည်းရှိတယ်ပေါ့နော်ဆိုတော့အကယ်၍သာသူတို့ပုံမှာထားမလိုက်တဲ့ပြစ်ဒဏ်ဒီဂုံးတရားကြီးမားခဲ့မယ်ဆိုရင်ဒါကသတင်းလောကတစ်ခုလုံးစိန်ခေါ်လိုက်တာဖြစ်သွားပါလိမ့်မယ်ဒီအစိုးရအနေနဲ့လည်းတရားတကာမှာပါအရှက်ရပွဲဒီတရားသူကြီးနဲ့အရှက်ရပွဲအစင်းတက်ကုလားလေးမလို့မြင်နေတ
ယ်။ Writer သတင်းသမားတို့ရဲ့တရားမျှတမှုရစေဖို့အတွက်သတင်းသမားတွေကမနေ့ပြန်ရုံးထုတ်ချိန်မှာတော့သတင်းသမားတွေဟာသူတို့နဲ့အတူရှိနေကြတယ်ဆိုတာပြတာတဲ့အနေနဲ့သူတို့လွတ်မြောက်ရေးအတွက်စင်တူတီရှပ်တွေဝတ်ဆင်ပြီးဝင်းရံကြမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့အမှုဆောင် Director ကိုဆောင်ခါကပြောပါရယ
်။ဟိုမနေ့ပြန်ကအမင်းချမှာဆိုတော့အရင်ကြီးကြီးနောက်တစ်ခုကတော့သူတို့ကိုလက်ရှိဆက်ချက်တင်ထားတဲ့ဥပဒေကလည်းထောင်နဲ့14မိနစ်အထိကိုချလို့ရတာဖြစ်တဲ့အတွက်ကျွန်တော်တို့ကစုရင်လေးတွေအများကြီးရှိတယ်။အဲ့တော့ကျွန်တော်တို့ဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ဒါလက်လုံးမှာလည်းကိုယ်အလုံးရဲ့ဇနီးဟာလည်းဒီလောလဟိုဇနီးမှုမေးထားဖြစ်တဲ့အတွက်အတူလည်းကျွန်တော်တို့ကအများကြီး support လုပ်ပေးလို့ရတယ်ပေါ့နော်။အထူးသဖြင့်ကျွန်တော်တို့တက်နိုင်တာကဒီသူတို့ကိုပောက်ခံနေဝင်းရင်လည်းသူတို့နဲ့အတူရှိကြောင်းကိုကျွန်တော်တို့ပြဖို့လိုအပ်တယ်ဆိုတာမျိုးကျွန်တော်တို့စဉ်းစားမိတယ်။အဲ့တော့ဒီ Minute Change တော့လူကြီးအားလုံးနေရပြီးတော့အဲ့ရုံးကမှကျွန်တော်တို့ရှိကြမယ်ပေါ့နော်ရှိကြမယ်ပြီးတော့နောက်တစ်ခုကျတော့ကျွန်တော်ဒီတရားရုံးကိုလည်းကျွန်တော်တို့အဲ့လိုမျိုးကောင်းဆိုချင်တာရှိတယ်ပေါ့အထူးသဖြင့်တော့ဒီလက်ရှိအမှုကိုမှန်မှန်ကန်ကန်ညှန်းညှန်းတတ်တာနဲ့ဒီမီဒီယာတို့လက်ခွင့်ကိုအလေးပေးပြီးတော့ဒီပေါ်မှာမှန်မှန်ကန်ကန်သုံးပြချက်ချဖို့ကျွန်တော်တို့ကမေတ္တာရက်ခံခြင်းတယ်ပေါ့နော
်မနေ့ပြန်မှာတော့ Writer သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုတန်ဦးမောင်နဲ့ကိုကျော်စိုးဦးတို့ကိုအမှုစီရင်ချက်ချမှာဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့နိုင်ငံတော်လှုပ်ရွက်ချက်အုပ်ဝေးအရာအမြင့်ဆုံးထောင်နဲ့14နှစ်အထိတရားရုံးကဆုံးဖြတ်ချက်ချနိုင်ပါတယ်ရှင
်မဆုမတင်ဆက်ပေးထားတာဖြစ်ပါတယ်ခုထမှာတော့ထိုင်းမြန်မာနယ်စပ်မှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ကစစ်စေးရေးဂိတ်တစ်ခုမှာဩဂုတ်လ24ရက်နေ့တုန်းကလူမောင်ခိုသမားတွေကခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား6ယောက်ကိုဖမ်းဆီးမိတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောဆိုထားပါတယ်ပြည်စုံကတော့ထိုင်းချေဆိုင်ဖြူရီမြန်မာပဲတင်တော့မရင်းမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံထဲမှာအလောက်ကန်အခွင့်အလမ်းတွေနှဲပါလာကြတော့ထိုင်းနိုင်ငံကိုနယ်စပ်တွေကနေတဆင့်အလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသား6ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာပါဒါဟာအလောက်ကန်အခွင့်အလမ်းတွေမရှိတဲ့အတွက်လူကုန်ကူးမှုတွေဖြစ်ရတယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်အကကျနာဘူရီခင်ရန်ဆမွန်ခင်ရန်ရစ်ဒီပြေရွာအဲဒီက ကျွန်တော်ကတော့ကိမ့်မှာဟိုမြန်မာနိုင်ငံသားခြောက်ယောက်ကိုဖမ်းမိတယ်ဆက်နိုင်ငံသားတယောက်ပြင်လာတဲ့ကားနဲ့ပေါ်လေဆိုတော့ဟိုကန်ချနာဘူးလမ်းကြောင်းတို့ဘုရားတုံးသူတို့ဟိုဟာတို့မေးချောက်တို့ဆိုတာကမြန်မာနိုင်ငံသားတွေတွန်းနေကြလမ်းကြောင်းပါပဲကိုယ်ဆိုရင်တိတိတဝဲတိတိကဆိုလို့ရှိရင်လူအများဆုံးထွက်နေတဲ့အပေါ်တမောက်ပဲ ဒါမျိုးထိုင်းနိုင်ငံကိုရတဲ့နီလန်ကသွားနေကြတာအဲဘာကြောင့်လဲဆိုရင်နံပါတ်၁ကတော့ဘာမှမလောက်ကန်ခွင်းလန်းအမ်မရှိတာနှစ်ပေါင်း၃၀ရှိပြီ။ဟောဒီလူလူရေးစစ်တင်သွားတဲ့အန်အေဒီဆိုတာတက်လာတော့လေလောက်ကန်ခွင်းလန်းတဲ့အတီးပြေးနိုင်မလားဆိုပေါ်တော်ဆိုးလာတယ်။ဟိုအဲ့ဒါမျိုးကြောင့်ဗမာပြည်သားတွေကရတဲ့နီလန်ကနေပြီးတော့ထိုင်းနိုင်ငံတွေကိုဆွတ်နေကြတာ။ကန်ချနာဘူရီက
စစ်ဆေးခဲ့ကိုဖျက်ချိန်မှာထိုင်းရနာပိုင်တွေကစစ်ဆေးခဲ့ပြီးတဲ့နောက်ကားထဲမှာပါလာတဲ့မြန်မာနိုင်ငံသား၆ဦးကိုတယ်ဆောင်လာတဲ့ထိုင်းနိုင်ငံသားတဦးကိုလူကုန်ကူးမှုနဲ့အရေးယူထားပါတယ်။ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားအားလုံးကတော့အသက်၂၀ကျော်အရွယ်လူငယ်များဖြစ်ကြပါတယ်။အမျိုးသမီးတွေလည်းပါဝင်တာပါ။ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU ရဲ့လုပ်ငန်းစဉ်ကတော့ကြာကြာမှုတွေရှိတာကြောင့်အလောက်ကန်ရှာဖို့အတွက်ပွဲစားတွေနဲ့ချိတ်ဆက်ရာကနေအခုလိုမျိုးလူကုန်ကူးခံရမှုတွေကမကြာခဏဆိုသလိုဖြစ်ပွားနေတာပါ။ 2018ခုနှစ်ထဲမှာပဲထိုင်းတောင်ပိုင်းနယ်စပ်တွေကနေခိုးဝင်လာတာကြောင့်လူကုန်ကူးခံရတဲ့လူဦးရေ၅၀၀ထက်မနည်းဟာ ထိုင်းကိုတရားမဝင်ခိုးဝင်မှုနဲ့ထိုင်းရနာပိုင်းတွေကဖမ်းဆီးအရေးယူထားပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့်တရာတူးကနေလျှော့ချလိုက်ပြီးအစိုးရဆုံးတရာသတိအဆင့်ကိုသတ်မှတ်လိုက်တာပါ။အခုလိုမျိုးတရာသတိကိုအဆင့်လျှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရ မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုတောမြင့်လှုပ်ဆောင်နေပေမဲ့တရားတူစောင့်ကြည့်အစ်နဲ့မှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်။
မိမတဲ့ရင်ပြပထားတာဖြစ်ပါတယ်။ခုတစ်ခါမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့နိုင်ငံတကာခီးသွားဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ချမနိုင်ငံတိုချိုမြို့တော်ကိုအလေသွားတဲ့သူတွေအတွက်ထူးထူးခြားခြားလေပက်ကြီးရှုနိုင်မယ်စီစဉ်တစ်ခုကိုခီးသွားလုပ်ငန်းတစ်ခုကဖန်တီးလိုက်ပါတယ်။တိုချိုမြို့တော်အနှံ့က60000ကျပ်နေရာတွေကိုဂိုကတ်လို့ခေါ်တဲ့အပျော်စီးပြိုင်ကားလေး
ော်စီးပြိုင်ကားလေးတွေကိုစီးရင်တိုကျိုမြို့နဲ့လေပတ်နယ်ကိုဂျပန်ကုမ္ပဏီအမေရိကကထူးထူးခြားခြားဖန်တီးထားတာပါ။ဂိုကတ်ကားတွေနဲ့လေပတ်တဲ့အစီအစဉ်မှာတော့တိုကျိုမြို့စဉ်ရှီဘူရာလမ်းစုံတို့လိုမြို့ရဲကနာမည်ကျော်နေရာတွေကိုခီးသွားတွေ၃နာရီကြာလဲလို့ရပါတယ်။ဂိုကတ်ကားတွေနဲ့ရှောက်လေခဲ့တဲ့ခီးသွား2ဖြစ်တဲ့ Mike Pines ကတော့မထင်မှတ်ပဲပြောစရာကောင်းတဲ့အတွေ့အကြုံလို့ပြောပါတယ်။
I think the go-karts are way faster than what.
အခု go-kart ကားလေးတွေဟာတမန်ကားတွေလိုမဟုတ်ပဲထင်သာတာထက်အများကြီးပုံမြန်တယ်လို့ထင်ပါတယ်။ကားငယ်လေးတွေနဲ့ပိုတူပါတယ်။ကျွန်တော်မျှော်လင့်မထားတဲ့အံ့ဩသင့်စရာအကောင်းဆုံးအရာတစ်ခုလို့လည်းထင်ပါတယ်။တကယ်ပြောစရာကောင်းတဲ့နေ့တစ်နေ့ဖြစ်ခဲ့တာပါ။ရာသီဥတုကလည်းကောင်းပြောစရာလည်းကောင်းပါတယ
်။မြို့နဲ့ထူးထူးခြားခြားလက်ပတ်ရတဲ့အရာသာဘာနဲ့မှမတူဘူးလို့လည်းဆိုပါတယ
်။ It's not stop people just waving the whole time.
မရတန်းသွားကြတာပါ။လူတွေကတစ်ချိန်လုံးလက်ပြကြပါတယ်။ခီးသွားတွေရှိတဲ့နေရာမှာလူတွေကလည်းပထမဆုံးတိုးချိုကိုရောက်ဘူးကြတာဆိုတော့ go kart ကားတွေနဲ့လူတွေဝစ်စားထားတာတွေ့ရတဲ့အခါတိုးချိုမှာမျှော်လင့်ထားတာထက်ထူးထူးခြားခြားအတွေ့အကြုံမျိုးခံစားရပါတယ်
။ဂျပန်နိုင်ငံရဲ့ရင်းစည်းကမ်းအရ go kart ပျော်စီးပြိုင်ကားငယ်လေးတွေကိုအများပြည်သူသွားရနေရာတွေမှာမောင်းခွင့်ပေးထားပေမဲ့ခီးသွားတွေအနေနဲ့လိုအပ်တဲ့အခြေလက်တွေကိုပြည့်ပြည့်စုံစုံဖြည့်ဖို့အရေးကြီးတယ်လို့လည်းအမေရိကကုမ္ပဏီမန်နေဂျာကက်သရင်းအီရှေကပြောပါတယ်။ကောင်းမောင်းသူအများစုအနေနဲ့ဂျပန်နိုင်ငံမှာလာခင်ကလေးကသက်ဆိုင်ရာနိုင်ငံတွေကနေကောင်းမောင်းဝင်ခွင့်ပြုချက်တွေယူလာဖို့လည်းလိုပါတယ်။ဒါမှမဟုတ်လမ်းနဲ့ရင်ကျောဆိုင်ရာ1949ခုနှစ်ဂျနီဗာသဘောတူညီချက်ကိုလက်ခံမထားတဲ့နိုင်ငံတွေကရင်မောင်းလိုင်စင်ကိုင်ဆောင်ထားသူတွေအနေနဲ့တော့ဂျပန်နိုင်ငံမှာကောင်းမောင်းဝင်ရှိမှာမဟုတ်ဘူးလို့လည်းပြောပါတယ
်။ When someone inquires about our tours or our services.
ဘာလို့ခီးစင်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဝန်ဆောင်မှုအတွက်ပဲဖြစ်ဖြစ်တယောက်ယောက်ကလာပြီးတော့စုံစမ်းတဲ့အခါမျိုးမှာဘယ်နိုင်ငံကနေပြီးတော့ရမောင်းလိုင်စင်ထုတ်ပေးထားလဲဆိုတာကိုကျွန်တော်တို့အရင်မေးပါတယ်။ပြီးတော့မှကျွန်တော်တို့ရဲ့ကားတွေကိုမောင်းငွေရအောင်လို့လိုအပ်တဲ့ခွင့်ပြုချက်ရယူနိုင်မှုလမ်းညွှန်ရပါတယ်။အများစုအတွက်တော့ဂျပန်ငွေမလာခင်မှာတက်ဆိုင်ရာနိုင်ငံကခွင့်ပြုချက်ယူလာဖို့လိုပါတယ်။
တငယ်ချင်းတစုကထူးထူးခြားခြားဝေစားစင်ပြီးကားမျိုးစုံနဲ့မျိုးရဲမှရှောက်လျက်ကလူများစိတ်ဝင်စားမှုရခဲ့ပြီးတဲ့နောက်ကုမ္ပဏီထောင်မှုစိတ်ကူးရခဲ့တဲ့ခီးသွွားစီစဉ်တဲ့မှာတော့ကဘာပေါ်ကလူပေါင်းစုံကစိတ်ဝင်စားကြတယ်လို့လည်းမန်နေဂျာအီရှိကပြောပါတယ
် We have a lot of people from the US
အမေရိကန်ကလာကြတဲ့လူတွေလည်းတော်တော်များများရှိပါတယ်။ဥရောပနဲ့အာရှလိုမျိုးတခြားနိုင်ငံတွေကခီးသွွားတွေလည်းအများကြီးလာပါတယ်ရှင်။ကျမတို့ဆင်းရဲရဆိုရင်အများစုကအသက်22နှစ်ကနေပြီးတော့34နှစ်အရွယ်ဖြစ်ပြီးတော့အငယ်ဆုံးကတော့18နှစ်နဲ့အကြီးဆုံးကတော့ဗြိတိန်က62နှစ်အရွယ်တယောက်လည်းလာဘူးပါတယ
်။ခီးသွွားစီစဉ်မှာကားနဲ့ရှောက်မလဲခင်ထူးထူးခြားခြားဝတ်စားစင်ရတာကိုလည်းလူတော်တော်များကတော့ကြကြပါရယ်မန်နေဂျာအီရှိကတော့ဝတ်စားစင်ရတဲ့ပုံစံမျိုးစုံကိုကဘာတဝန်းကစိတ်ကူးရခဲ့တာလို့ပြောပါရယ
် costume ideas
ဝတ်စုံတွေအတွက် Halloween ပွဲတော်ရုပ်ရှင်ကာတွန်းနဲ့တရုတ်ဖော်ပုံမျိုးစုံကနေပြီးတော့စိတ်ကူးရခဲ့တာပါတခြားနေရာတွေကစိတ်ကူးပါရာတွေလည်းရှိပါတယ
်မြို့နဲ့နေရာစုံကိုထူးထူးခြားခြားလဲရတဲ့အစီအစဉ်ကိုခီးသွွားတွေကြိုက်ကြတယ်လို့လည်းကုမ္ပဏီရဲ့အလန်ညွန်ဂျိုနာသန်အွန်ဒိုကပြောပါတယ
် Je pense qu'ils aiment beaucoup les personnes les clients aiment beaucoup le Rainbow Bridge
တက်တန်တရားကိုသွားရတာကိုခီးသွွားတွေကသဘောကျတယ်လို့ထင်ပါတယ်။အချိန်နည်းနည်းတင်မောင်းပြီးတော့ရှုကင်းကိုအရသာခံနိုင်တာကိုကြိုက်ကြတာလို့ထင်ပါတယ်။ဓာတ်ပုံတွေ့ရခြင်းတဲ့သူတွေနှုတ်ဆက်ကြပြုံးကြကြတဲ့သူတွေပေါ်တဲ့ဂင်ဇာနဲ့တိုကျို Sky Tree မျောစင်တဝိုက်ကိုလည်းကြိုက်တယ်လို့ထင်ပါတယ်
။ဂျပန်နိုင်ငံကိုမိသားစုနဲ့အတူလေးရချာအလဲရောက်လာတဲ့ခိုင်စင်ဒါနာစင်ကတော့ဘုကတ်ပျော်စီကားတွေနဲ့ရှောက်လေဖို့အသေးချာကြိုတင်ပြင်ဆင်လာပြီးအစီအစဉ်ကိုလည်းနှိမ့်ချခဲ့သူဖြစ်ပါတယ်
။ It is very fun.
ရန်ကိုပြောစရာကောင်းပါတယ်။တကယ်ကိုပြောစရာကြီးပါတိုကျိုမှာတနာရီနှစ်နာရီလောက်ပြောင်းလိုက်ရတာပေါ့ဗျာ
ခုခက်ပျော်စီးကားနဲ့ခီးသွွားလုပ်ငန်းပြင်ချလာတဲ့မြန်မာအမေရိကကုမ္ပဏီကလည်းတိုကျိုမြို့တော်နဲ့မှာစံငွေပေါင်း9ခုထိတိုးချဲ့ဖွင့်လှစ်ခဲ့ရတာပ
ါ I am genuinely surprised as how fast we grow
လုပ်ငန်းဒီလောက်ထိကြီးလာတာကိုတကယ်ပဲအံ့ဩမိပါတယ် Corporation လုပ်ငန်းကြီးတွေကအပန်းဖြေအစီအစဉ်တွေစုံစမ်းတာတွေနောက်ပြီးတော့ကမ္ဘာတစ်ဝန်းကနာမည်ကြီးတွေကမေးမြန်းတာတွေလည်းရှိပါတယ
်အမေရိကကုမ္ပဏီနေနဲ့နာမည်ကျော်ကြည့်မိတော့ Okinawa ပါဝင်ဂျပန်နိုင်ငံတဝန်းရုံးဝယ်ပေါင်း73ခုထိဖွင့်လှစ်လာနိုင်ခဲ့တယ်လို့မကြသေးခင်တုန်းကလည်း Osaka နဲ့ Tokyo မြို့တွေမှာရုံးဝယ်တွေထပ်မံဖွင့်လှစ်နေတဲ့အထိလုပ်ငန်းတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ကွာလုံးတင်ဆက်ပေးထားတာဖြစ်ပါတယ်ဒီနေ့ကြီးကြတဲ့သတင်းစာတွေကတော့ဒီလောက်ပါပဲရှင်ဒီနေ့နေ့ကအတန်းလေးစီစဉ်ပြီးပြင်းချင်းည9နာရီမှာတော့ VOA ရဲ့ရုံးမြင်သံကြားစီစဉ်တွေကိုလည်း Asia Set 7ကနေပြီးတော့ကြည့်ရှုနိုင်သလို Democratic မြန်မာအတန်း TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင် VOA ကနေဒီနေ့ကညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါလိမ့်မယ်
အမေရိကန်ပြည်ထောင်စုရဲ့ရိုသေလေးစားထိုက်တဲ့ဝါရက်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုတ်ကိုကိုကျိုးစွန့်ခဲ့တဲ့စစ်သည်ဆိုတဲ့ဂုံပုတ်တီကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အုန်းနောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကိန်းဟာကွယ်လွန်ချိန်မှာအသက်81နှစ်ရှိပြီလဲဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ထိတ်တန့်လုံခြုံရေးရရှိ3ဦးရဲ့ယာရုကနှုတ်ထွက်လာကိုသမ္မတအာရှရက်ဂါနီကပယ်ချလိုက်ပါတယ်။ထိတ်တန့်လုံခြုံရေးအရာရှိ3ဦးတို့ဆက်ပြီးထာဝန်ထမ်းဆောင်ပြီးလုံခြုံရေးအခြေအနေပိုပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်ဖို့သမ္မတကပြောဆိုထားတဲ့အကြောင်းအစိုးရပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။ပိုယန်မင်းကြီးဖရန်စစ်စကဒီကနေ့တနင်္ဂနွေနေ့အိုင်ယာလန်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒပ်လင်ကဖိနစ်ပန်းချံမှာလူထုဝိပုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယန်မင်းကြီးကိုဖူးမြော်ဖို့လူပေါင်း9သိန်းလောက်စုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဒါပြင်ကက်သလစ်ကျောင်းတော်အနေနဲ့လိမ္မိုင်းဆိုင်ရာထိပါစော်ကားမှုအရှုပ်တော်ပုံတွေကိုဖုံးကွယ်မှထားပဲထိထိရောက်ရောက်အရေးယူပေးဖို့ပိုယဟန်မင်းကြီးဖရန်စစ်ကိုတောင်းဆိုဆန္ဒပြချဖို့အစီအစဉ်တွေလည်းရှိနေပါတယ်။အီရန်နိုင်ငံအနောက်ပိုင်းမှာတော့ပြင်အား6မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်2ယောက်ထက်မနည်းသေဆုံးပြီး250ကျော်ဒဏ်ရာရထားပါတယ်ရှင်။
သတင်းကြီးချုပ်ကိုမတ်တကီထိုက်ကကြီးညာပေးခဲ့တာပါဒီနေ့ညွှန်ပြစီရင်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်ကျမအီတန်စမရှင် VOA American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုည9:00-10:00အထိလိုင်းဒိုမီတာ 24.25 နဲ့ 52.2 ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့အတန်းလေးစီစဉ်နေအပြင်ရုပ်ပြင်သံကြားစီစဉ်နေကိုလည်း VOA ရဲ့ Facebook စာမျက်နှာမှာကြည့်ရှုနိုင်ပါတယ်နားရှင်တဲ့သောတာရှင်ပေါင်းကိုထူးဝေကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆောင်ကြပါအောင်မရှင်
This program has come to you from the Voice of America, Washington.
Thank you.